ဗိုလ်ထုမင်းရဲ့တရင်တွေကိုမျိုးရည်ရုပ်တံကဆက်လက်ကျင်းပနေပါတယ်။ဝင်ခဲ့သပြရွေးကောက်ပွဲတိုင်းအပြတ်သတ်နိုင်ခဲ့တဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့စုစုပေါင်းအခြေချနှင်ဟာဇန်နဝါရီလ14ရက်နေ့မှာ19နှစ်ပြည့်သွားခဲ့ပြီလို့ဘာမားကက်ပိန်း UK ကပြောလိုက်ပါတယ်။ဒေါ်စားစုကြည်အား2017 February 1ရက်နေ့ကလေးကနောက်ဆုံးကျင်းချခံခဲ့ရတာဖြစ်ပြီးဒီချိန်ကစရုပ်စကြေအကျင်းချခံခဲ့ရတာဖြစ်တယ်လို့ဘာမကက်ပိ UK ကသူ့ရဲ့ internet စာမျက်နှာမှာထုတ်ပြန်လိုက်တာပါ။ဒီမှာစစ်တပ်ကဒေါ်စားစုကြည်ကိုစုစုပေါင်း19နှစ်အကျင်းချခဲ့တာကသူ့ကိုစစ်တပ်ကကြောက်နေတုံးပဲဆိုတော့ကိုစက်စုနှစ်တွေကြာလာခဲ့ပြီမဲ့ပြသနေပါတယ်လို့ဘာမကက်ပိ UK ရဲ့ director Mark Farmer ကပြောကြားပါတယ်။စစ်ကောင်စီကဥရိမဲ့ဖမ်းဆီးထားတဲ့ဒေါ်စန်းစုကြည်နဲ့နိုင်ငံရေးအခြေအားအလုံးကိုလွတ်ပေးဖို့လဲဘာမကန်ပိန်း UK ကတောင်းဆိုလိုက်ပါတယ်။ရွေးကောက်ပွဲတိုင်းမှာမြန်မာပြည်သူတွေကဒေါ်အောင်စန်းစုကြည်ကိုအကြီးအကျယ်ထောက်ခံလုတ်ပိုင်ခွင့်ပေးခဲ့ပေမဲ့စစ်တပ်ကတော့ပြည်သူတွေကဘယ်တော့မှအဲ့ဒီလိုလုတ်ပိုင်ခွင့်မပေးခဲ့တဲ့အတွက်စစ်ကောင်စီဟာတရားဝင်မှုမရှိဘူးလို့လဲဘာမကန်ပိန်း UK ကပြောလိုက်ပါတယ်။နိုင်ငံရေးအခြေအားများကုညီစောင့်ရှောက်ရေးအသည့် APB ရဲ့အစိုးရစစ်တပ်အာဏာသိမ်းကလေးကကလေး989ယောက်ပါဝင်လူပေါင်း2800ကျော်ကိုဖမ်းဆီးခဲ့တာပါ။